โอเคปามอคดอกเตอร์ขิมาวีครับเราที่เมียนมาနိုင်ငံမှာซีจูโยคะကအဖြစ်များလာတဲ့အခါကျတော့ဆရာကြီးဒီซีจูဖြစ်တာ ਨੇ ခြေတော်မှာဖြစ်တဲ့ပြဿနာတွေဖြစ်လာတတ်တာပေါ့နော်အဲ့လိုအနေထားတွေကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
း။ဒါမြန်မာနိုင်ငံနေမဟုတ်ပါဘူးခင်ဗျာ။မြန်မာနိုင်ငံမှာလည်းစီဂျိုယောဂါဖြစ်နှုန်းနေရလဲတက်နေတယ်လေ။တခြားနိုင်ငံတွေမှာလည်းဒီအတိုင်းပါပဲ။ဆိုတော့စီဂျိုယောဂါဖြစ်လာပြီဆိုလို့ရှိရင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီကိုယ်လုံးဥနာလေပြတ်တာတို့နှလုံးသွေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းတို့ဖြစ်တယ်လို့ခြေထောက်မှာပြဿနာတွေတော်တော်များများဖြစ်တတ်တာကိုတွေ့တယ်။ဒါလူတွေအမှုမဲ့မမဲ့ဖြစ်နေတတ်တဲ့ပြဿနာတစ်ခုလည်းဖြစ်တယ်။စီလိုကြောင့်အဲ့ဒီခြေထောက်ဒီခုနပြောတဲ့အနာတွေဖြစ်တယ်ပုတ်ပြူသွားတယ်ဆိုတာစသဖြင့်ရှိတယ်ဒါတလုံးလုံးကဆိုလို့ရှိရင်ဒီကုလသမဂ္ဂအားမျိုးတို့ပြောတာတစ်နှစ်ကို10မိနစ်မှလူပြောက်ကခြေတစ်ချောင်းဖြတ်နေရပါတယ်ဆိုတော့နှုတ်ကားမျိုးတော်ပြောသွားတာကြီးကျွန်တော်ကြားလိုက်မိပါတယ်ဒါမှမဟုတ်ဒီလိုစီလိုရောကရှိရလူတွေဟာခြေထောက်တွေဟာအရန်ကိုပြီးဆိုင်နိုင်မှာမဟုတ်လို့ရှိရင်ပြီးမသွားတော့သူကခြေထောက်တွေဟာတပြေးပြေးနဲ့ဒီအောက်ဆီဂျင်တွေလည်းမရတဲ့အတွက်ကြောင့်ကျွန်တော်ဒီဟာသူဟာပျက်စီးသွားနိုင်တယ်
ဟုတ်ကဲ့ဆရာခုလိုဒီခြေထောက်ကိုသွားတဲ့ဒီသွေးချောင်းပေါ့နော်ဆရာဒီအောက်ဆီဂျင်ရမှုအနေထားအခုလိုပြဿနာတည်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီဟာဆိုလို့ရှိရင်ပြောတော့ကျွန်တော်တို့ကဆီချိုသွေးချိုပေါ့ဗျာပြောကြပါလေဒါပေမဲ့တကယ်တမ်းသွားရောက်ဖြစ်စီးတာကတော့သွေးကြောတွေကိုဖြစ်ပါလေသွေးထဲမှာအချိုတက်ပြီးများနေတာရဲ့ဆီချိုယောဂါနဲ့သွေးကြောချစ်ယောဂါတွဲဖက်နေတာရဲ့အဲ့ဒါတွေကိုအခြေခံပြီးတော့ဒီဆေးစကားနဲ့ပြောရင်တော့macro and microvascular disease or macros are သွေးကြောကြီးတွေလို့သူကဖြစ်စီဖြစ်တယ်ဥပမာဖြင့်နှလုံးက coronary artery ခေါင်းကိုသွားတဲ့ carotid artery သာသမီတော့ aorta ပိုက်ထဲမှာရှိတဲ့သွေးကြောမှာကြီးအဲ့ဒါတွေလည်းဖြစ်စီဖြစ်တယ်သွေးကြောလေးတွေလည်းဖြစ်စီဖြစ်တဲ့အတွက်ကြောင့်ကြောက်ကတိဖြစ်စီရဲ့မျိုးလုံးကြီးကွဲတာလည်းစီးဆိုကြောင်းဖြစ်တာအများဆုံးဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့သွေးကြောကိုအများကြီးကြည့်နေရတဲ့လူတွေအနေနဲ့ကတော့ဒီစီးကြောကရှိတဲ့ဒီမှာဆိုလို့ရှိရင်သွေးကြောတွေဟာ atherosclerosis ခေါ်တဲ့သွေးကြောမှာအဆီနဲ့တခါလေအမာရုပ်တွေနဲ့မညီမညာဖြစ်ပြီးတော့ကျင်းသွားတာတွေဟာကျွန်တော်တို့ကနေ့စဉ်နဲ့အမျှဆိုသလိုလုပ်ပြီးနေရပါတယ်။အဲ့ဒါတွေမကောက်ဘူးဗျာတကယ်မှာတော့စီးကြောယောဂရှိရင်ခြေထောက်ကိုသွေးမသွားတဲ့ကောင်မှာအောက်ဆီဂျင်မရအောက်ဆီဂျင်မရတဲ့ကောင်မှာအနာတခုဖြစ်သွားရင်လည်းမကျက်ဘူး။ဒါကြောင့်မို့လို့သွေးကြောကျင်းတဲ့အတွက်ကြောင့်အနာမကျက်တဲ့ပြဿနာဖြစ်နိုင်တယ်။ဒါမှလူယောက်ကအနာပြင်းကျက်တာမြန်တယ်ကြည့်လို့ရောကရှိရလူကအနာပြင်းကျက်တာမရဘူး။နောက်အဲ့လိုမကျက်ရခြင်းအကြောင်းတစ်ကြောင်းထပ်ပြီးရှိပါသေးတယ်။အဲ့ဒါဒီစီးလို့ရှိရလူကအာယုံရောတွေကမကောင်းဘူးဗျာမချမ်းပါဘူး။ neuropathy ခေါ်တာပေါ့ဗျာ။ neuropathy ဆိုအာယုံရောတွေမကောင်းတဲ့အကြောင်းခံစားမှုအာယုံကအရင်ထိခိုက်တယ်။ဒါပေမဲ့လမ်းမှာခလုတ်တိုက်လိုက်ရင်လည်းတိုက်နိုင်မှမသိဘူး။အပူနဲ့ကြည့်ရင်လည်းပူမှမသိဘူး။အဲ့ဒီကမှဆိုရင်အနာဖြစ်လွယ်တယ်။တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့အနာကြီးရောဂါဖြစ်နေတဲ့လူတွေဟာခြေထောက်တွေပါဒီမှာကြည့်လို့ဒီမှမသိလို့အနာရီဖြစ်တဲ့အဲ့ဒီသဘောတရားဆန်းဆန်းပါပဲနောက်တစ်ခုကတော့သွေးထဲမှာတကြားထဲရှိတဲ့အတွက်ကြောင့်ပိုးဝင်ရလွယ်ပါတယ်ဒါဦးလေကျွန်တော်တို့ကတော်တော့အရေးကြီးကိုစဉ်းစားရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကခေါင်းနဲ့ခြေထောက်စဉ်းစားလိုက်လို့ရှင်ခေါင်းအရေးကြီးရပြောကြတာဟုတ်သို့တော်လည်းပဲခြေထောက်မရှိရင်ကျွန်တော်တို့ရှောက်လို့မရဘူးသွားလို့မရဘူးလူအားကြီးလို့လည်းမရောက်ဘူ
းဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီခြေထောက်မှာပေါ့နော်ဒီစီဂျိုယောဂါကြောင့်ပြဿနာတွေမဖြစ်ရအောင်လို့ဘလူကွာကွယ်နိုင်မလဲဆရာကြီ
းကာကွယ်မှုအနေနဲ့ကတော့ကျွန်တော်တို့ကသူ့မှာခုနကပြောတဲ့အစီအရေးများတဲ့ဝအနေနဲ့ဆိုရင်သူ့အစီအရေးကိုရှော့အောင်လုပ်ပြီးမယ်သူ့မှာသွေးသွင်းတဲ့တွဲပြီးရှိနေဆိုရင်သွေးသွင်းယောဂါကိုချိန်သိမ်းပြီးမယ်အတူတူနဲ့အမေမာအဖေမာစီဂျိုယောဂါရှိရင်လည်းသူ့မှာစီဂျိုယောဂါရှိနေတဲ့ချိန်ကမှကျွန်တော်တို့ဒုက္ခပေးနိုင်တယ်ဆိုတော့အသိပညာမျိုးပေးတာမျိုးလုပ်ပေးနိုင်တယ်စီဂျိုယောဂါကိုလည်းပေါ်ပေါ်ဆားဆားမှုပဲနဲ့ very လေးလေးစားစား seriously ကုသမယ်ဒီကစီဂျိုယောဂါမှာတိုင်းတာနိုင်ငံရဥပမာ HbA1c တို့ C0 တို့ဒီအတိုင်းဒါတို့စသဖြင့်ဒါတွေကိုတိုင်းတာလိုက်မယ်ဆိုလို့ရှိရင်လည်းကာကွယ်နိုင်ပါတယ်။နောက်ခြေထောက်ကိုဂယူဆိုင်နေအနောက်နိုင်ငံတွေမှာဆိုရင်ဒီ foot care တို့ကကလင်းစ်ရှိပါတယ်။ခြေထောက်ဒီကိုခြေထဲတွေကိုဘယ်လိုညက်မယ်အဲ့ဒီပညာပေးတွေလုပ်ဖို့လိုတယ်။ခြေချောင်းလေးတွေကြားထဲမှာခုံတွေအောင်းပြီးတော့အဲ့မှာအနာရီဖြစ်တတ်တယ်အဲ့ဒါတွေကိုဘယ်လိုဂယူဆိုင်ပြင်လဲကျတော့ဘယ်လိုတန်ရှင်းအောင်ကမယ်စရတယ်ရလေအင်မတန်အကြီးရဲ့အချက်ကာကွယ်နိုင်တဲ့အချက်လေးတွေဖြစ်တာပေါ့ဗျာဒါအပြင်ဒီလူနေမှုပုံစံအားဖြင့်အရေးတို့ဆေးလေးတို့အထူတို့လွန်ကဲတာစားတာတွေကိုရှောင်မယ်စသည်ဒီလိုကောင်ဆယ်လင်းတွေလည်းလုပ်ပေးခြင်းအားဖြင့်ဟိုဖြစ်လာရင်တော့မှအချိန်မီတည်ပြီးကာကွယ်နိုင်တယ်လို့ကျွန်တော်ပြောရပါမယ်ဖြစ်ပါတယ်ခင်ဗျာ
ဖခင်ဆရာအဲ့ဒီခါကျတော့အခုလိုဒီစီးကြောကြောင့်ခြေထောက်ဝင်ပြဿနာတွေဖြစ်လာတဲ့အနေအထားဖြစ်လာပြီဆိုရင် ဘယ်လိုမျိုးရှာဖွေသိရှိနိုင်မလဲဆရာကြီ
းစီးကျူယောဂရှိပြီဆိုတာနဲ့ခြေထောက်ကသွေးကြောတွေကိုရှာဝင်တူကစမ်းကြည့်ရမယ်သွေးကုန်လုံးကောင်းရလားနောက်ခြေထောက်ကကြွက်သားလေးတွေကကျုံနေလားဘာလို့စီးကျူရှိတဲ့လူနဲ့စီးကျူမရှိတဲ့လူခြေထောက်ကိုကြည့်နိုင်စီးကျူရှိတဲ့လူရဲ့ခြေထောက်ကကျုံလူကြီးကဝရင်ဝနေမယ်ခြေထောက်လေးကကျုံသူတို့ကျင်ပါးတွေဝါတွေကိုကြည့်လိုက်တဲ့ကောင်မှလည်းကြွက်သားလေးတွေကကျုံလီနေတာတွေ့ရတယ်နောက်တစ်ချက်ကတော့အကေးတန်ရမှာဖြစ်မယ်ဆိုလို့ရှိရင်တော့ဆန်တက်ကြည့်လို့ရတာပေါ့ကွာအခုကမှဆိုရင်တော့ကျွန်တော်အတန်လိုင်းနဲ့ဒေါပလာအထူဆောင်လို့လုပ်ကြည့်လို့ရပါတယ်။နောက်ပြီးတော့အခုကချက်မီလာပြီးဆိုတော့ angiogram လို့ CT angiogram လို့ MRI လို့စတာဒီနဲ့ဆန်တက်ကြည့်လိုက်လို့ရှိရင်တွေးကြောပိတ်နေတယ်။တခါတည်းကတော့ထိတ်တွေးကြောနေမှုပဲဗိုက်တေးရတွေးကြောလည်းပိတ်တယ်။ပေါင်အရင်မှလည်းပိတ်တယ်။ပိုးထိတ်တွေးကြောအသေးလေးမှလည်းပိတ်တယ်ဆိုရင်ဒီနာအလူးလိုက်ခံရပြီးတော့ဖြစ်ပြီးဆိုတာနဲ့သူကမကြခင်ကိုပုတ်သွားတဲ့သဘောတွေလည်းရှိတတ်တာ哦။အဲဒါကြောင့်မို့လို့ကျွန်တော်တို့ကအခုနပြောတဲ့စမ်းသပ်ချက်တွေနောက်ပြီးတော့တွေးထဲမှာအစီအစဉ်မှများနေတာအိမ်များလို့ရှင်လည်းအဲဒါဘယ်လိုခုပေးမလဲ။စသဖြင့်အဲ့လိုစုံစမ်းမှုတွေပြုလုပ်ဖို့လိုပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစုံစမ်းစစ်ဆေးမှုတွေချက်သိရှိလိုက်ပြီဆိုလို့ရှင်တော့မဖြစ်အောင်ကြိုတင်ပြီးတော့ဟိုကုသနိုင်တဲ့အနေထားရှိတာပါဆရာနော်
။ဟုတ်ကဲ့ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစီဂျိုကြောင့်ခြေထောက်မှာဖြစ်တဲ့တက်တရာလေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီဂျိုဖြင့်စီဂျိုကိုတခြားကုလိုက်တခြားကြီးအကုန်လုံးကောင်းသွားပါလိမ့်မယ်ခြေထောက်မှာတစ်ခုခုများဖြစ်လို့ရှင်တော့အမိုက်ကစပြီးပြတ်သက်မိတော့မဖြစ်အောင်နည်းနည်းလေးအနာလေးဖြစ်တာနဲ့အဲ့ဒါကိုအစီအစဉ်ကြရဲနေနေကုသလိုက်ရင်ဟောပါလေဆိုတဲ့သတင်းလေးပဲပြီးကြပါလိမ့်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ